မြန်မာနိုင်ငံမှာအကြီးမားဆုံးလက်နက်ကိုင်တိုင်းသားဖွဲ့ဖြစ်တဲ့ UWSC ဝပီသွေးစီညွညွရေးအဖွဲ့အနေနဲ့သူတို့ဒေသဟာအာရှမှာမူရည်စေဝါထုတ်လုပ်မှုအကြီးဆုံးဖြစ်တဲ့ဆိုတော့နိုင်ငံတကာရဲ့ဆွဆဲချက်တွေမဟုတ်မှန်ကြောင်းညှင်းဆူလိုက်ပါတယ်။ဝဒေသမှာဘိန်းဆိုင်ပြုံးမှုပပြအောင်ကြိုးစားဆောင်ရွက်ခဲ့ပုံနဲ့ပတ်သက်လို့ဝကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသရဲ့စိုက်ပျိုးရေးဝန်ကြီးလျော်ရာကုကအခုလိုပြောပါတယ
်။အဆင်ကြီးချက်တဲ့ဆိုဆောင်စငမစ
1999ကနေ2005ခုနှစ်အထိမူရည်စေဝါရောင်းဝယ်မှုမှာကျွန်တော်တို့တကယ်ပဲပါဝင်ပတ်သက်ခဲ့တာပါဒါပေမဲ့2005ခုနှစ်နောက်ပိုင်းမှာဒါကိုရပ်ဆိုင်ခဲ့ပါတယ်မူရည်စေဝါနဲ့ပတ်သက်ရင်ကျွန်တော်တို့အလွန်ပဲတင်းကျပ်ထားပါတယ
်လျော်ရကုကိုယ်တိုင်လည်းအရင်ကမူရည်စေဝါတိုက်ဖြတ်ရေးခေါင်းဆောင်တဦးဖြစ်ခဲ့ပါတယ်ဝါဒေတာမှာဘိန်းဆိုင်ခင်းနေရှိခဲ့တဲ့ရာဇဝင်နဲ့ပတ်သက်လို့စစ်ထောက်လန်းရေးအရာရှိဖြစ် UWSA ခေါင်းဆောင်တွေနဲ့နှစ်အတန်ကြာဆက်ဆံခဲ့ရပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမစီရေးလေးလာတုံးသက်နေသူဥအောင်လင်းထွတ်ကအခုလိုပြောပြပါတယ
်ဒီဝါဒေတာနဲ့ပတ်သက်ပြီးတော့ပေါ့ဒီဘိန်းဆိုင်တယ်မဆက်ဘူးဆိုတာကတော့အခုချိန်မှာပေါ့လေဟိုအတိအကျတော့ကျွန်တော်မပြောနိုင်တော့ဘူးပတ်ပြီးတော့တော်တော်လေးကြာသွားပြီဒီကတော့အမေရိကန်ဒီစာပေတွေကတော့ကြည့်ရင်တော့သိနိုင်ပါပြီဒါနဲ့ကျွန်တော်တို့ရှိစဉ်တုန်းကတော့အများပြားဆိုက်ခဲ့တယ်။နောက်ပိုင်းဒီဘိန်းနဲ့ရတဲ့သက်ဆံတဲ့ပဲသူတို့ရဲ့စစ်တပ်ကောသူတို့ရဲ့ဒီလုပ်ငန်းတွေရောပေါ့လေကျွန်တော်တို့ဗမာပြည်ထဲမှာရောသူတို့ဒေသမှာရောတည်ထောင်ခဲ့တာရှိတော့တော့ဘဝကတော်တော်လေးတော့ဒီစစ်ရင်ရတဲ့တောင်းတင်းလာတယ်ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေလည်းဗမာပြည်ထဲမှာရှိတဲ့အနေအထားမျိုးရှိပါတယ်။အဲ့တော့ဒီဘိန်းကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကမှာတော့သူတို့ပြောတယ်လို့ပေါ့လေ2005ခုနှစ်နောက်ပိုင်းမှာတော့သူတို့ကြီးကြပ်ခဲ့တာတော့မှန်တော့မှန်ပါလေတကယ်မြေပြင်မှာစိုက်တယ်မစိုက်ဘူးဆိုတာကတော့တက်တည်ပြဖို့တော့ခက်ပါလိမ့်မယ
်ဝါဒေတာမှာဘိန်းဆိုင်ပြိုးရေးပပျောက်ဖို့လှုပ်ရှားမှုအနေနဲ့1999ခုနှစ်ကနေ2002ခုနှစ်အထိဝတိုင်းရင်သာဥယျ6ပုံတပုံဖြစ်တဲ့တသိန်းကိုထိုင်းနယ်စပ်အနီးမှာရှိတဲ့တောင်ပိုင်းဝဒေတာဘက်ကဝခေါင်းဆောင်တွေကပြောင်းရွှေ့အခြေချစေခဲ့တာဖြစ်ပါတယ် UNODC ခေါ်ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ရဲ့နှစ်စဉ်အစီရင်ခံစာတွေနဲ့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာတွေမှာတော့ကမ္ဘာဘိန်းထုတ်လုပ်မှုရဲ့၄ပုံတစ်ပုံဟာဝဒေတာတစ်စိတ်တစ်ပိုင်းပါဝင်နေတဲ့မြန်မာ၊ထိုင်း၊လာအို၃နိုင်ငံနဲ့ဆက်ရွှေတရိကန်နယ်မြေကဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့် UWSA ဝခေါင်းဆောင်အများအပြားကိုရာဘခေါ်စိတ်ကြွဆေးပြားတွေထုတ်လုပ်ရောင်းချမှုဆွဆွဲချက်တွေနဲ့2005ခုနှစ်မှာအမေရိကန်ပြည်ထောင်စုကစတင်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးသူတို့ဝဒေတာမှာအပြောင်းလဲတွေပြုလုပ်ခဲ့ကြောင်းဝကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေတာရဲ့နိုင်ငံသားရေးဝန်ကြီးဇာကိုအန်းကပြောပါတယ
်။အဲစဉ်သက်ကြွဆေးကြွရည်လေးစနေရင်ရင်းကရင်းလဲဝ
ပါရာဘစိတ်ကြွဆေးပြားတွေရဲ့ပြဿနာကိုဒေတာတစ်ခုတည်းကပဲဖြေရှင်းလို့မရနိုင်ပါဘူး။မူရည်စေအမြောက်များဟာအပြင်ကပဲယူလာတာဖြစ်ပါတယ်။ဒါပေမဲ့လူတွေကဆက်ပြီးတော့ဝဒေတာကိုပဲဆွဆွဲအသေးဖြစ်နေကြပါတယ်။ဒါဟာမတရားပါဘူး
။ဒါအပြင် UWSA ဟာမူရည် Empire ထူထောင်ထုတ်လုပ်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့သူကပြောသွားပါတယ်။ဒါပေမဲ့လည်း UWSA ခေါင်းဆောင်တဦးဖြစ်သူဝေရှောက်ခန်းဦးစီးကုတ်ကဲနေတဲ့တောင်ပိုင်းဝဒေတာမှာတော့စိတ်ကြွမူရည်စေးပြားထုတ်လုပ်ရောင်းချမှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေရှိနေစေဖြစ်ကြောင်းဥအောင်လင်းထွတ်ကပြောပါတယ
်။တောင်ပိုင်းဒေတာဒီဝါပေါ်ဒီကျွန်တော်တို့ဒီယိုရီယာနေဆက်မှာရှိတဲ့ဒီဝေချောက်ကံဝေချောက်လုံးတို့အဖွဲ့ကတော့အများသောအားဖြင့်တော့ဘိန်းတဲ့ဒီ Met Epidemic ကိုခေါ်တဲ့စိတ်ကြွစီပေါ့လေအဲ့ဒါကိုအများဆုံးလုပ်ပါတယ်ကျွန်တော်ပြည်ရကအခုချိန်ထိလည်းသူတို့ဒီလုပ်ငန်းကရှိနေသေးပါဒီအခုမြင့်နေတဲ့ရန်ကုန်ထဲမှာတို့မန္တလေးမှာတို့ဥပ္ပဒီပူကြီးတော်မောင်းတော်ပေါ့လေအဲ့ဒီဘက်ဒီသားတွေရောက်နေတဲ့ပစ္စည်းတွေဟာအများသောအားဖြင့်တော့ကျွန်တော်အမြင်ပြောတော့ဒီတောင်ပိုင်းဝဒေသရဲ့ဒီပြီးတော့မှဒီကျွန်တော်ဗမာပြည်ရဲ့တစ်ဆင့်ပေါ့လေဒီပြတ်သွားတဲ့နေတမ်းမျိုးရှိပါတယ်။ဒီပြင်ထဲမှာပဲဒီတောင်ပိုင်းဒေသဝါကထိုင်းနိုင်ငံဘက်ကလည်းအဲဒီအရာကြီးဖြန့်ချီတဲ့ဒီတမ်းမျိုးရှိပါတယ်။ဒါကျွန်တော်ပြောရရင်ပေါ့လေဒီမူရည်စေဝါနဲ့ပတ်သက်ပြီးတော့လုံးဝကင်းရှင်းနေဆိုတာကတော့မဖြစ်နိုင်သေးပါဘူးအခုချိန်ထိ
။ဒါကြောင့်လဲဝေလျှောက်ခန်းကိုဖမ်းမိရင်အမေရိကန်ဒေါ်လာ2တန်းအထိစုငွေပေးမယ်လို့အမေရိကန်မူရည်စေဝါတိုက်ဖြတ်ရေးအဖွဲ့DEA နဲ့ထိုင်းမူရည်နှိမ်နင်းရေးအဖွဲ့တို့က2010ပြည့်နှစ်မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဝါဒေတာမှာမူရည်စေဝါပြဿနာရှိနေစေဖြစ်ပြီးအုပ်ချုပ်ရေးတာဝန်ရှိသူတွေဘက်ကသူတို့အပေါ်မှာနှစ်ပေါင်းများစွာဝန်ဆောင်မှုပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်ရှင်။